မေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ကကျောင်းတစ်ခုမှာအင်္ဂါနေ့မှာတနတမလက်ချက်နဲ့ကလေးငယ်14ဦးနဲ့ဆရာတဦးတို့တည်ဆုံခဲ့ပြီးအသက်18နှစ်အရွယ်တနတမလည်းတည်ဆုံကြောင်းအုပ်ချုပ်ရေးမှူးကပြောပါတယ်။ဆန်အန်တိုနီယိုရဲ့အနောက်ပိုင်း85မိုင်အကွာမှာရှိတဲ့ရော့မူလာတန်းကျောင်းမှာဒေသခံအမျိုးသားတို့ကပြစ်ခတ်ခဲ့ကြောင်းတက်ဆက်အုပ်ချုပ်ရေးမှူးဂရက်အပ်ဘော့ကပြောပါတယ်။ဒီပြစ်ခတ်မှုဟာတက်ဆက်ပြည်နယ်တွင်အသေးအပြောက်အများဆုံးစတင်ကြောင်းပြစ်ခတ်မှုဖြစ်ပြီးဟျူစတန်ဝန်းကျင်ကဆန်တာဖေးအထက်တန်းကျောင်းမှာလူ10ဦးသေဆုံးရတဲ့ပြစ်ခတ်မှုဖြစ်ပြီး၄နှစ်ကြာမှဖြစ်ခဲ့တာပါ။ကျောင်းသား14ဦးနဲ့ဆရာ2ဦးကိုပြစ်တက်ခဲ့ပြီးတဲ့နောက်တနတ်သမားလည်းပြစ်ခတ်ခံရပြီးသေဆုံးခဲ့ကြောင်းရင်းရရှိ2ဦးပြစ်ခတ်ခံရမှုကြောင့်တရားရခဲ့ပြီးအသက်အန္တရာယ်ကကင်းလွတ်ဖို့မျှော်လင့်ကြောင်းအုပ်ချုပ်ရေးမှူးကပြောပါတယ်။တနတ်သမားကရက်ွက်တင်မှနေထိုင်သူဖြစ်ပြီးကျောင်းလေးကိုပြောင်းသူတနတ်နဲ့ဝင်ရောက်ခဲ့တာဖြစ်ပြီး rifle တလဲလဲပါနိုင်တဲ့အကြောင်းအုပ်ချုပ်ရေးမှူးကပြောပါတယ်။တနတ်သမားကိုတော့ရဲတပ်ဖွဲ့ဝင်တွေကပြစ်ခတ်ခဲ့တာဖြစ်နိုင်ခြင်းရှိကြောင်းပြောပြီးမယ်လဲစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။တနတ်သမားကတဦးတည်းလုပ်ခဲ့တာဖြစ်ကြောင်းလဲယူဘာဒီရဲ့ရဲချုပ်ပီတာအရန်ဒိုရိုကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင်။